ရှိမယ်ဆိုရင်အာဖရိကပြည်သူတွေအနေနဲ့စီးပွားရေးလူမှုရေးပြည်စုံကျွေးဝါးတဲ့ခက်တဲ့တစ်ခုကိုရှောင်လန်းနိုင်တော့မယ်လို့အာဖရိကသုံးနိုင်ငံခီးစဉ်ပြီးအမေရိကန်သမ္မတအိုဘားမားကပြောလိုက်ပါတယ်။အမေရိကန်နဲ့တန်ဇန်နီးယားဖက်ဆက်ဆောင်ရွက်တဲ့အစီအစဉ်အောက်ကအရင်ကလဲပတ်မှုတွေရန်နာထားခဲ့ရတဲ့စွန့်ရင်ဆက်ယုံတစ်ခုကိုအလဲပတ်သွားပြီးမိန်ကွန်းပြောကြားခဲ့ပြီးတဲ့နောက်အင်ကာနီကတော့အမေရိကန်သမ္မတဟာအာဖရိကတိုက်ကပြန်ထွက်ခွာလာခဲ့ပါတယ်။အာဖရိကတိုက်ရဲ့စီးပွားရေးပုံမကောင်းမွန်အောင်ကြိုးပမ်းမှုနဲ့အတူအာဖရိကန်ပြည်သူတွေလက်စစ်တပ်အားပိုရရှိဖို့အစီအစဉ်အတွက်အမေရိကန်သမ္မတကဒေါ်လာ9ဘီလီယံထိတိုးမြှင့်ကူညီပေးခဲ့တာဖြစ်ပါတယ်။သမ္မတဥဘာမားဟာသတင်းတစ်ပတ်ကြာအာဖရိကခီးစဉ်အဆုံးသတ်ချိန်မှာယာနဲ့ချီတဲ့တန်ဇန်နီးယားပြည်သူတွေကအမေရိကန်သမ္မတကိုအလံနေနဲ့ဝေယံနှုတ်ဆက်ခဲ့ကြပြီးတန်ဇန်နီးယားသမ္မတဂျာကာယာကီကွီတီကလည်းသမ္မတဥဘာမားကိုဒါရက်ဆလမ်လေးစိတ်မှာအခမ်းအနားနဲ့ပို့ဆောင်နှုတ်ဆက်ခဲ့ပါတယ်။အင်ကာနေအစောပိုင်းကတော့1998ခုဒါရက်ဆလမ်မြို့အမေရိကန်တပ်ရုံးဘုံခွဲတိုက်ခိုက်မှုမှာတေဆုံးခဲ့ရသူ12ဦးကိုအမေရိကန်သမ္မတဟောင်းဂျော့ဂျ် W. Bush နဲ့အတူသမ္မတဥဘာမားကဝန်ထမ်းချင်းအထိမ့်မှပန်းဝေချဂုဏ်ပြုခဲ့ပါတယ်။